ဂျာမနီမှာအလုတ်သမားတမဂါရီကတရက်တာသပိတ်မောက်လို့ရထားလိုင်းလေရင်နဲ့အများသုံးတည်ယူပို့ဆောင်ရေးစနစ်တွေတနင်္လာနေ့မှာရန်နာခဲ့ရပါတယ်။ငွေကြေးဖောင်းပမှုမြန်မာနေတဲ့အတွက်လောက်ခလာစာတွင်းမြေဆန္ဒပြခဲ့ကြတာပါ။ဂျာမန်စစ်ကမ်းနဲ့ရေလံပို့ဆောင်ရေးအလုတ်သမားတွေလည်းသပိတ်မှာပါဝင်ခဲ့တဲ့အတွက်ရေချောင်းကုန်စည်ပို့ဆောင်မှုကိုလည်းထိခိုက်ခဲ့ရပါတယ်။အများတည်ယူပို့ဆောင်ရေးမရှိခဲ့တာကြောင့်ကားမောင်းပြီးတော့အလုတ်သွားကြတဲ့အတွက်ရင်ကျော်ပိတ်ဆို့မှုတွေလည်းဖြစ်ခဲ့ပြီးတချို့ကတော့အိမ်ကနေအလုတ်လုပ်ကြရတယ်လို့ပြောပါရယ်တနင်္လာနေ့မှာတပိတ်မောင်းမဲ့ကြီးညာခဲ့လို့ခီးသွားတွေတနင်္ဂနွေနေ့ကလေးကကြိုတင်ခီးထွက်ကြတာတွေရှိခဲ့တဲ့အတွက်ကြောင့်လဲသတင်းပတ်ကုန်ကလေးကသွာလာရေးတွေနှောင့်နှေးခဲ့ရတာပါတပိတ်မောက်တာလူများအတွက်ထိခိုက်နေတဲ့အတွက်အလုတ်သမားတမကတွေကိုတွဲဆုံညီနိုင်ကြဖို့တောင်းဆိုသူတွေလည်းရှိပါရယ်တမကတွေကအနေဆုံးလစာ 10.5 ရခိုင်နှုန်းတိုးဖို့ကြိုးပမ်းနေပြီးတော့အလုတ်ရှင်တွေဖက်ကတော့အဆင့်20နဲ့900ခိုင်နှုန်းတိုးပေးတာအပြင်နောက်တစ်ကြိမ်ငွေကြေးထပ်ဆောင်ပေးဖို့လည်းပြန်လည်ကန့်လန့်ထားပါရယ်အလုတ်သမားတပိတ်တွေဟာဂျာမနီမှာအမြဲလိုလိုဖြစ်ပွားလေးရှိပြီးတော့ပုံမှန်ဆိုရင်တမကတွေနဲ့အလုတ်ရှင်တွေကြားအပေးယူလုပ်ပြီးတော့အဆုံးသတ်လေးရှိပါရယ်